မလေးရှားနိုင်ငံနဲ့အိန္ဒိယနိုင်ငံတို့ကိုရောက်ရှိနေတဲ့ဆရာတို့ရဲ့ချင်းလူမျိုးတွေကိုဒီ UNHCR ကုလသမဂ္ဂဒုက္ခသည်များမှာမင်းကြီးယုံကနေပြီးတော့ပြန်လွှတ်ဖို့အတွက်ကိုပြင်ဆင်နေတယ်ပေါ့လေဘလို့များသဘောထားများထုတ်ပြန်ချက်ထုတ်ပြန်ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘလို့များထုတ်ပြန်ရတာလဲသိပြတယ်ဗျာ
UNHCR ကနေပြီးတော့သူတို့ကဟိုပြန်ပူချင်တဲ့ပုံစံမျိုးပေါ့လေသူတို့ကဒီချင်းပြည်နယ်ကအလုံးစုံအခြေခံနေတဲ့အနေအထားကိုရောက်နေပြီပေါ့လေကျွန်တော်မလေးရှားမှာရှိတဲ့ကျွန်တော်ချင်းတွေရောဒီဒလီမှာရှိတဲ့ချင်းတွေရောဒီအခုစုစုပေါင်းက9000လောက်ရှိနေကြတယ်ပေါ့လေဟိုကျွန်တော်လက်လာတလောက်ရှိလို့ရှိရင်ဒီတကယ့်ကိုအောက်ခြေကအနေထားကိုပက်ပေါင်းစုံပန်းနေပြီးတော့ဟိုလက်လာပြီးတော့မှသုံးသက်တဲ့ဆုံးဖြတ်တဲ့ပုံစံမျိုးဖြစ်မနေဘူးလို့ကျွန်တော်ကဟိုယူဆတယ်ပေါ့ကျွန်တော်ချင်းပြည်နယ်တောင်ပိုင်းမှာရှိလို့ရှိနေပဲလွန်ခဲ့တဲ့နှစ်နှစ်သုံးနှစ်လောက်ကနေပြီးတော့စက်တိတ်စုတလို့ချစ်ပွဲလက်ရှိတဲ့ပေါ့လေဒီ IDP တောင်ရှိနေတဲ့ချိန်မှာတော့ကျွန်တော်ချင်းပြည်နယ်တစ်ခုလုံးကိုကျွန်တော်ကြည့်တဲ့ခါမှာလည်းပဲကျွန်တော်ပြောနေတဲ့ structural violence ပေါ့ကိုချိလက်ရောက်မဟုတ်တော့လည်းပဲတော့နည်းနည်းဆုံးနဲ့ဒီ institution တွေကိုအတုံးပြုပြီးတော့မှခွဲခြားသက်သာမှုတွေတော့လူခွင့်ချုပ်ဖို့မှုတွေကျွန်တော်ဟိုဒီနေ့ချင်းကျွန်တော်ရှိနေတဲ့တာပဲဆိုတော့ဒါတွေကိုကျွန်တော်ထွက်ထွက်တဲ့ခါမှာဟိုသူတို့ရဲ့ဆုံးဖြတ်ချက်ကကျွန်တော်ထွက်တဲ့ပြင်ချင်းဒီနေ့တပိနေလုံးရင်းချနေပြီဆိုတဲ့အနေအထားကဟိုစောင်းနေတဲ့တယ်ပေါ့လေယူဆလို့အဲ့လိုကျွန်တော်စာရေးထားတာပါ
ဒီပါနိုင်ငံတွေရောက်ရှိနေတဲ့ချင်းတိုင်းသားဒုက္ခသည်တွေကဘလို့ချင်းဒီကြောင့်များဒုက္ခသည်တွေဖြစ်ရောက်သွားရတာလဲဗျ
အဓိကကတော့အများစုကတော့သူတို့ကဒီအတွင်ကိုပြောင်းကာလမတန်ရှင်ပေါ့ဗျာတချို့တွေကြတော့ဟို90ကလေးကပေါ့ဗျာတချို့တွေကြတော့2000 Nissan Bike ODD 2000 Bike ပေါ့တွေကြတော့လည်းပဲ2000%တော့ Bike လည်းပဲရှိတော့ရှိတာပါပဲဟိုတချို့တွေတတိယနိုင်ငံကိုဆက်သွားတဲ့သူတွားတယ်တချို့တွေကြားတဲ့သူတွေကြားတယ်ပေါ့တိတ်မကြားတဲ့ခင်မှာပဲရောက်တဲ့သူတွေရှိပါတယ်ဒါတွေကတော့ဆိုတော့ဥမာဆိုလို့ရှိရင်မလေးရှားမှာဆိုလို့ရှိရင်ခု3000လောက်တော့ကျန်တဲ့တွေဆိုရဲဟာပေါ့ဒီ
ချင်းတိုင်းသားဒုက္ခသည်တွေကဟိုမဖြစ်မနေချင်းပြည်နယ်ပြန်ရမယ်ဆိုလို့ရှင်ရောဆရာတို့ဘယ်လိုများစီစဉ်ဖို့ပြောချင်မလဲဆရာ
အဲမဖြစ်မနေပြန်ရမယ်ဆိုတဲ့ဟာကတော့ဒုတိယချင်းပေါ့လေအဲ့တော့အဲ့ဒီဒုတိယချင်းကတော့ကျွန်တော်လုံးလုံးစေတော့ကျွန်တော်မချင်းစားသေးဘူးပေါ့လေအဲ့တော့ကျွန်တော်ဖက်ကတော့ဒါကပြည်တွင်းကိုပြန်ပို့တဲ့ဟာကတော့တို့ UN မှာလည်းပဲသူရဲ့တော့ဖို့အတွေ့အကြုံနဲ့အခြေချင်းတွေဒီလောက်ထုံလုံးကြီးတွေရှိမှာပေါ့ဒီအစိုးရဖက်ကလည်းပဲဟိုတို့ကိုပြန်လာတဲ့ချင်းတွေဆိုတဲ့ဟာမျိုးဒုက္ခတွေလေ IDP တွေများတာကိုဆိုတော့အစိုးရကလက်မှတ်တက်တယ်ဆိုပုံစံမျိုးနဲ့နေနာဦးဆိုတော့အစိုးရနဲ့ဒီ UN ကနေပြီးတော့ဘာသူတို့ဟိုဂျီရင်းကိုပြန်ပို့တဲ့ချက်ချင်းတော့ပြန်ဆိုရဲအဲ့ဒီဒုတိယအဆင့်ပေါ့အဲ့ဒါမျိုးရောက်နေဆိုလို့ရှိရင်တော့အကြီးအကဲကတော့သူတို့ကဒီစနစ်တကျတော့ဖူတော့လူလိမ့်အဲ့တော့ဒီသူတို့မှာထဝင်ခံမှုတွေရှိရမယ်သူတို့ပြန်လာရမယ်ဆိုတဲ့ဟာကိုသူတို့လာချက်ချင်းနဲ့ဆိုတဲ့ဟာမျိုးတစ်ခုတည်းနဲ့တော့မရဘူးသူတို့မှအဲ့ဒီအတွက်အရှင်းတင်ဖြစ်နေကြလားအထူးသဖြင့်နေရာကနေရာကိုပြန်ပို့ရုံနဲ့ပြူလေသူတို့တွားတုံးကဘာကြောင့်တွားတယ်ဆိုတဲ့ဖက်တာတွေတော့အကုန်လုံးဖြစ်ရှင်းပြီလားနော်အဲ့ဒါကိုရောဟိုဒီနေ့အနေထားမှာဖြစ်ရှင်းပြီးသားဖြစ်နေပြီလားချင်းပြည်နယ်ဆိုရကဟောလောမြန်မာနိုင်ငံအစိုးရကအဲ့ဒါကလည်းမြေကွန်းတစ်ခုနောက်တော့ပြန်လာလို့ရှိရင်ဒီမှာအရင်တုန်းကဆရာနေတဲ့အိမ်ကဒီမှာဆိုပြီးတော့အဲ့ဒီအိမ်တစ်ခါပေါက်ကိုချာယုံနဲ့မပြေးဘူးလေကျန်တဲ့ထောင်ကြီးလုံးကနေမှာတော့သူတို့ဘယ်လိုစဉ်းစားတယ်လဲအဲ့ဒီဟာတွေကအဆသူစဉ်းစားမှာပေါ့ဗျာ
ဆရာ slide ကျွဲဦးပြီးတော့ခုလိုပြကြပါကျေးဇူးများကြီးတယ်ခင်ဗျာ
โอเคโอเคရပါပြီ